သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်တောရာရှိများကို2026ခုနှစ်မေလ18ရက်တနင်္လာနေ့အတွက် SPS Newsless သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကဒေရယ်အောင်ပါယနေ့အတွက်ထိတ်တန့်သတင်းများစစ်တမ်းအသစ်တစ်ခုက1993ခုနှစ်နောက်ပိုင်း Labor Party ရဲ့ budget ကိုအစိုးဆုံးအဆင့်ဖြစ်သတ်မှတ်ခဲ့ပြီးမဲဆန္ဒရှင်52ရာခိုင်နှုန်းက၎င်းတို့သည်ရလအနေဖြင့်ပိုဆိုးရမယ်လို့ပြောဆိုနေကြပါတယ် News Poll တွင်မဲဆန္ဒရှင်48ရာခိုင်နှုန်းသည် budget သည်ငယ်ရွယ်သူများနှင့်အသက်ကြီးသောမျိုးဆက်များကြားတွင်တက်ရိုက်ပေးတယ်လို့ကစားအကြောင်းနဲ့ပြောဆိုတာကိုတွေ့ရှိခဲ့ရပါတယ်ဝင်းဂျီချိုအန်သနီအယ်ဘနီစီသည်အခွန်ဆိုင်ရာပြုပြင်ပြောင်းလဲမှုများသည့်အနာဂတ်တွင်အိမ်ချမ်းမြေရင်းနှီးမြှုပ်နှံသူများကိုမျက်မျက်တာစွာသိရမှုရှိမည်ကိုစိုးရိမ်မှုများကိုရှော့ချရန်လှုံ့ဆော်နေတယ်လို့ဆိုပါတယ်ပြီးခဲ့တဲ့အပတ်ကဖက်ဒရယ်ဘတ်ဂျက်တွင်ထုတ်ပြန်ခဲ့တဲ့ခွန်ပြန်လည်ပြင်ဆင်မှုတွေ negative gearing အခွန်ခံစား권များကိုကန့်သတ်ချက်များပါဝင်ခဲ့ပါတယ် negative gearing ကိုအသစ်တိဆောက်ထားသောအိမ်ချမ်းမြေများကိုဝယ်ယူသူများသာအကျိုးခံစား권များရရှိမှာဖြစ်ပါတယ်ပါလီမန်ဆုံးဆောင်ရေးကော်မတီကဆယ်စုနှစ်များစွာဆက်လက်တောက်ချင်းထိန်းချုပ်ရေးမူဝါဒများကိုဖျက်သိမ်းရန်ဆက်လက်ကမ္ဘာများသည်တရားမဝင် secret ရောင်းဝယ်မှုနှင့်ပတ်သက်၍လူတွေရဲ့စိုးရိမ်မှုများကိုအဆုံးချနေကြောင်းကျန်းမာရေးအဖွဲ့အစည်းများကသတိပေးနေပါတယ်။ဩစတြေးလျရဲ့တရားမဝင်တဘက်ကိုကုန်သွယ်မှုသည်ခန့်မှန်းခြေဒေါ်လာ7ဘီလီယံခန့်ရှိတယ်လို့ဆိုပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကကီယက်ဗ်ရဲ့တာဝန်ပြဒုံစွမ်းရည်များသည်ရုရှားကိုညာရင်းချင်းယူကရိန်းရဲ့အကြီးမားဆုံးတိုက်ခိုက်မှုပြီးတွင်စစ်ပွဲလမ်းကြောင်းကိုပြောင်းလဲစေတယ်လို့ပြောဆိုပါတယ်။ရုရှားမျိုးတော်ဒေသကိုကာကွယ်သည့်ပြင်းထန်သောလေကြောင်းရန်ကာကွယ်ရေးစနစ်များကြားမှတိုက်ခိုက်မှုများသည်ရုရှားနိုင်ငံအတွင်းကီလိုမီတာ900ကျော်အကွာဝေးရှိပြင်းထန်များသို့ရောက်ရှိခဲ့ကြောင်းမစ္စတာဇယ်လင်စကီကပြောဆိုသွားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကလက်ရှိအီဘိုလာရောဂါဖြစ်ပွားမှုကိုနိုင်ငံတကာစိုးရိမ်စရာကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကြေညာထားတော်လဲကာယရောဂါအရေးပေါ်သတ်မှတ်ချက်များနဲ့မကိုက်ညီဘူးလို့ဆိုပါတယ်။ဒီအီဘိုလာရောဂါပိုသည်ဘန်ဒီပူဂျို strain ဖြစ်သည်ဟုအာဏာပိုင်များကပြောဆိုပြီးဒီရောဂါကိုယူဂန်ဒါနဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတို့တွင်ဖြစ်ပွားမှုများကိုတွေ့ရှိခဲ့တယ်လို့ဆိုပါတယ်။ Western Australia Perth မြို့အနောက်မြောက်ပိုင်း Rottnest ကျွန်းတွင်ယမန်နေ့ကငမန်းကိုက်ခံရသူကလေးနှစ်ယောက်ဖားခင်ဖြစ်စီကိုတွေ့ရှိကြောင်းသိရှိရပါတယ်။အသက်38နှစ်အရွယ် Steve Matabone ရဲ့ဇနီးဖြစ်သူ Shireen က၎င်းသည်သမုဒ္ဒရာကိုချင်းမြတ်လို့ကြောင်းပြန်လည်အမှတ်တရဂုံပြုစကားပြောကြားသွားပါတယ်။နေစဉ်သတင်းတို့ News Flash များပုံမိုချသိရန် SBS Language Podcast ကိုသွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ
။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ